ိုဗစ် -19 စောင့်ကြည့်လူနာ89ဦးတည်းဟာတဦးမှယောဂါပိုးတွေ့ရှိရတဲ့ကြောင်းမြန်မာနိုင်ငံမှာတက်ခွဲတည်ပြီးလူနာ28ယောက်ရှိသွားခဲ့ပြီလို့ဂျပန်ရင်းနဲ့အာကစားဝန်ကြီးဌာနကအေဘီလာ10ရက်နေ့ညပိုင်းမှာကြေညာခဲ့ပါတယ်။အေဘီလာ10ရက်နေ့မနက်ပိုင်းမှာလည်းစောင့်ကြည့်လူနာ4ယောက်မှယောဂါပိုးတွေ့ရှိတယ်လို့ကြေညာထားတဲ့ကြောင်းတရက်တည်းစောင့်ကြည့်လူနာ5ယောက်မှယောဂါပိုးတွေ့ရှိခဲ့တာပါ။ကျော်တော်ဖို့နောက်ဆုံးတွေ့ရှိတဲ့လူနာနံပါတ်28ဟာတက်ခွဲအတီးပြူလူနာနံပါတ်8နဲ့အနိကထိတွေ့ကြတဲ့မိသားစုဝင်တယောက်ဖြစ်ပြီးအသွာလာကန်တတ်သားချင်းတွင်ယောဂလက္ခဏာတွေပြလာတာကြောင့်တက်ခွဲစစ်ဆေးရာကနေအခုလိုယောဂဖို့ရှိနေကြောင်းသိရှိရတာလို့လည်းကြေညာချက်မှာပါရှိပါတယ်။တွေ့တော့နဲ့စီဂျိုယောဂအခန်းရှိတဲ့လူနာနံပါတ်28ကိုဝေဘာကီအထူးကုစေကြီးမှကုသပေးမှဖြစ်ပါတယ်။ဧပြီလ9ရက်နေ့ကနေ10ရက်နေ့အတွင်းစောင့်ကြည့်လူနာ52ဦးတိုးလာတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ COVID-19 ကုစေယောဂပြန့်နှံ့နေတာကိုသတိတဲ့အနေနဲ့ဧပြီလ10ရက်နေ့ကနေ19ရက်နေ့အထိတကြံကာလအတွင်းမလို့အပ်ပဲအပြင်းမထွက်ကြဖို့နဲ့လူစုလူဝေးတွေမလို့ဖို့ကိုတိုက်ဒေသကြီးအစိုးရတီတီကကြေညာချက်တွေထုတ်ပြန်ထားပါတယ်။ဒီစီစဉ်ကိုစက်မှတ်ဆောင်ရွက်ဖို့သက်ဆိုင်ရာအုပ်ချုပ်ရေးမှုတွေကိုကြေညာထားပေမဲ့နေအပြင်းမထွက်ဖို့ကိစ္စမှာဥပဒေအရတိကျတဲ့သဘောတော့မတွေ့ရပါဘူး။ရန်ကုန်တိုင်းဒေသကြီး COVID-19 ကာကွယ်ထိန်းချုပ်ကူတာရေးလုပ်ငန်းကော်မတီကတော့မဖြစ်မနေဆောင်ရွက်ရမယ့်ကျန်းမာရေးကိစ္စနဲ့အစားအသောက်ဝယ်ယူတဲ့ကိစ္စတွေကလွယ်ပြီးနေအပြင်းမထွက်ဘဲနေထိုင်ဖို့အသွားအလာကန့်သတ်တဲ့အစီအစဉ်မှာပြည်သူတွေပူးပေါင်းပါဝင်ဖို့ကြေညာချက်ထုတ်ပြန်ထားပါတယ်။